မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခရမ်းတွေကိုရုရှားကပြစ်တင်ပေးနေတဲ့ပေါ်အမေရိကန်အစိုးရအနေနဲ့လွန်စွာမှစိုးရိမ်ပူပန်မိသလိုပဲရုရှားနဲ့မြန်မာစစ်ကောင်စီအကြားပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထိန်းချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့နှီးလန့်ရှာဖွေနေကြောင်းအမေရိကန်အကြီးအကဲတန်တပန်တဦးကပြောဆိုလိုက်ပါတယ
် We can take steps to try to limit the cooperation between these two countries as we have seen
ရုရှားနဲ့မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့ယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားဟာမဟာမိတ်နိုင်ငံတွေယော်နေတဲ့တည်းယော်နေလာနေချိန်မှာမြန်မာအာဏာသိမ်းစစ်ကောင်စီဟာရုရှားအတွက်အားထားရတဲ့မဟာမိတ်ဖြစ်လာပါတယ်ဒီကိစ္စကိုပြစ်တင်ရှုံချသလိုမြန်မာပြည်သူတွေကိုစန့်ကျင်ဖိနှိပ်တဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့အပေါ်မှာလည်းစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုလက်ကဗုံးထူးနှင်းမှာပြုလုပ်ခဲ့တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်ကောင်စီနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုတွေမြင့်တက်လာတာကိုတွေ့ခဲ့ရပြီးရုရှားဟာမြန်မာစစ်ကောင်စီအတွက်အဓိကအားထားရတဲ့လက်နက်ခဲယမ်းထောက်ပံ့သူဖြစ်လာတဲ့အတွက်အမေရိကန်အစိုးရအနေနဲ့စိုးရိမ်ပူပန်မှုတွေပိုလာခဲ့တယ်လို့လည်းအတိုင်းအမေရိကန်ဒဲရစ်ချူလက်ကပြောဆိုခဲ့ပါတယ်အမေရိကန်အစိုးရနဲ့မဟာမိတ်တွေကမြန်မာစစ်ကောင်စီရဲ့ဝင်ငွေနဲ့လက်နက်ရရှိမဲ့လမ်းကြောင်းတွေကိုဆက်လက်ပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမေရိကန်ဒဲရစ်ချူလက်ကပြောဆိုခဲ့ပါတယ်